Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညပဲ VOA အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိကြောင်းဆွဆွဲနေတဲ့သတင်းတွေကအတူရောက်နေတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။အကြမ်းဖက်ဝါဒီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ငါသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းရှာဖွေဖမ်းဆီးရမှာလူရွေးတပ်ဖွဲ့ဝင်တက်ခတ်ခံရကြောင်းမြန်မာစစ်တော်ကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားပေါင်တဲ့သူကြီးညာပြေးတော့မှာပါ
။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေနဲ့မြေရှင်းလင်းတဲ့အချိန်တပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ကြေညာထားချက်တခါရန်ကုန်နဲ့မန္တလေးမြို့တွေမှာတပိတ်စခန်းတွေဖွင့်ပြီးအစိုးရပြုတ်ကျရေးတောင်းဆိုဆန္ဒပြကြရတဲ့နဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဆောင်ရွက်သွားဖို့ရှိပါသလဲ
။ဒါကတိုင်းမြို့ကြီးဌာနတွေသက်ဆိုင်ရာမြို့နယ်တွေရန်ကြေတာကြီးစိတ်အနောက်အဖွဲ့ကြီးတွေကျွန်တော်တို့က
ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါမြမကြောင့်မြတ်ရတနာပြပွဲအထိအမှန်အယောင်ပြခန့်အကြောင်းနဲ့အတူအမေရိကန်နိုင်ငံဂျာယီဝန်ကြီးရဲ့အရှိတောင်အာရှခီးစဉ်အတွင်းဘလို့အကြာရီဆွေးနွေးကြဖို့ရှိသလဲဆိုတာတွေနားဆင်ကြရမှာပါဒီလိုအစည်းအဝေးတွေမတိုင်ခင်တော့အခုအရင်ဆုံးတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာအတုရောက်နေတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်
။ The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆွေးနွေးသတင်းကလုံးဝလုံးချင်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝတ်မှာရှုံးကြီးရှုံးခဲ့တဲ့ပေါ်စင်ကြီးပြဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုကိုစုံစမ်းနေတဲ့သူဆောင်ဆန်းစစ်ဆေးမှုကအထုခုံတမာလေးဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Channel ကရေးသားပြီးနိုင်ပိုင်းအကြာကြာသာပင်းညညာကကျင်းပတဲ့ Wall Street Virginia ပြည်နယ်ကလူလူစုဝေးမှာသမတ်ထရန့်ကပြောဆိုလိုက်တာပါတကယ်ဆိုရင်အထုဆောင်ဆန်းစစ်ဆေးသူအနေနဲ့ပြန်ပြတ်ဖြစ်သူ Democratic Party သမတ်လောင်း Hillary Clinton ဖျက်ပစ်လိုက်တဲ့ email ပေါင်း3,000အကြောင်းကိုစုံစမ်းရမှာသာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မဆနာရှင်တွေလူလာနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာရနီးနဲ့ကြိုးပမ်းနေတာအလုံးတွေရောတိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်ဆော်ကရောက်တယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါရုရှားရေးအထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်ထိခိုက်နေနိုင်စေမယ့်အချက်လက်တွေရရှိထားတယ်လို့ဆိုတဲ့ရုရှားရှင်တွေတူနဲ့သမ္မတထရန့်ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူဒေါ်နယ်ဂျူနီယာတို့မဲဆော်ဝဲကာလာတွင်တွေ့ဆုံမှုကိုဖော်ထုတ်နိုင်အောင်ကြိုးပမ်းမယ်အလားအလာတွေလည်းရှိနေပါတယ်အချိန်နဲ့မှာပဲရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုသမ္မတထရန့်ကတံပြန်မှုကျူးပန်းမှုတွေအချိန်ရော့နေမဲ့ဥပဒေချမ်းတရားကိုလည်းထက်လွတ်တော်ကိုစဲနှူးကလွတ်တော်မှာတင်သွင်းလိုက်ပါရဲ့ဥပဒေချမ်းထဲမှာတော့မမှန်မကန်ဆောင်ရွက်မှုကိုကျိုးစီးပွားရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကျော်လာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းတွေကလွဲလို့အထူးစုံစမ်းစစ်ဆေးရေးမှုကိုသမ္မတကရာထူးကနေမပြုတ်နိုင်အောင်တားမြစ်ထားပါရဲ့
အမေရိကန်ပြည်ထောင်စုရဲ့ဩဂုတ်လလွှတ်တော်ရနာချိန်အတွင်းမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ရာထူးပြောင်းလဲခန့်အပ်မှုတွေလှုပ်လို့မရအောင်အထက်လွှတ်တော်ကထိရောက်စွာပိတ်ပင်တားမြစ်ထားပါတယ်။လွှတ်တော်ရနာချိန်ဖြစ်ပေမဲ့လည်းလွှတ်တော်ရဲ့လှုပ်ထုံလုပ်နည်းတစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းလည်ပတ်မှုတွေကိုဆက်လက်ထားရှိဖို့အတွက်နိုင်ငံရေးသမားတွေကသဘောတူခဲ့ကြပါတယ်။မကြာသေးခင်ကရှင်နေချုပ် Jeff Sessions ကိုသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပြီးလွှတ်တော်ရနာချိန်အတွင်းမှာသူ့ကိုရာထူးကနေဖြုတ်ပြဖို့ရှိတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပဲအထက်လွှတ်တော်ကအခုလိုလှုပ်ဆောင်တာပါ။ရှင်နေချုပ်ကံမှုတွေလှုပ်ဆောင်ရမယ်လွှတ်တော်ကြားနာမှုတွေကိုရှောင်ရှားတဲ့အနေနဲ့ထရမ့်ကနှစ်စဉ်လွှတ်တော်ရနာချိန်ဩဂုတ်လအတွင်းမှာရှင်းနေကြုံဆက်ရှင်နေရာကိုအစားထိုးခံအမှုတွေလုပ်ဖို့ရှိတယ်ဆိုပြီးဝါရှင်တန်ပို့စ်သတင်းဌာနကရေးသားဖော်ပြခဲ့တာဖြစ်ပါတယ်။အင်ဖြူတော်ကတော့ဒီသတင်းဟာသတင်းအတူတာဖြစ်တယ်လို့ပြောပါတယ်။သမ္မတထရမ့်ကရှင်းနေကြုံ Jeff Sessions ကိုရာထူးကဖြုတ်ပစ်လိုက်မယ်ဆိုရင်တော့ဆိုးရတဲ့ကြိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံနဲ့မကြာသေးခင်ကတွေ့ဆုံမင်းမန်ကံမှာပြောဆိုခဲ့ပါတယ်ဂျက်ဆန်ရှင်ဟာသမ္မတထရမ့်ကသူ့ကိုရှင်းနေကြုတ်ရာဒူးမခန့်အခင်အချိန်ထိအထက်လွှတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်နေတဲ့တရားရေးဌာနပေါ်ကြီးကြပ်ကုတ်ကဲတဲ့နေရာမှာရှင်းနေကြုတ်ဆန်ရှင်ကသူ့ကိုယ်တိုင်မပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတထရမ့်ကသူ့အပေါ်အမျက်ဒေါသထွက်ခဲ့တာဖြစ်ပါတယ်ရှင်။
Somalia နိုင်ငံကအဲရှာဘတ်ဆွေးနွေးဆွေးနွေးကြအဖွဲ့ရဲ့အစီအမံခေါင်းဆောင်ဟာဒီသတင်းပတ်စော်ပိုင်းလေကြောင်းတက်ခိုက်မှုတွင်သေဆုံးသွားပြီဖြစ်ကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။အမေရိကန်ရဲ့လေကြောင်းတက်ခိုက်မှုမှာတော့မူဂါဒီရှိမြို့မှာဆွေးနွေးကြအုပ်စုရဲ့ခေါင်းဆောင်တူဖြစ်ကျိုးကန်နေသူတူလည်းဖြစ်ပုံမှန်လည်းအပြောဆုံးပုဂ္ဂိုလ်တူလည်းဖြစ်တဲ့အလီမိုဟာမက်ဟူစိန်ကိုပြစ်မှတ်ထားကြတာပါ။လေကြောင်းတက်ခိုက်မှုတွင်သူတစ်ယောက်တည်းသာသေဆုံးပြီးအရသာတွေထိခိုက်မှုမရှိကြောင်းလည်းအမေရိကန်စစ်တပ်အာဖရိကကုကွေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဆိုမာလီတပ်ဖွဲ့တွေကိုမကြသေးရင်ကတက်ခိုက်မှုတွေပါဝင်အဲရှာဘတ်ဆွေးနွေးကြအဖွဲ့ရဲ့လုပ်ရက်တွေကိုတိုက်ရိုက်တုံ့ပြန်မှုဒေသရင်းမဟာမိတ်တွေနဲ့ညှိနှိုင်းပြီးစစ်ဆင်ရေးတွေဆင်နွှဲခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အလီဂျာဘားလိုလည်းတိကျတဲ့တိဆုံးတသူစစ်သူကြအဖွဲ့အစီအမံခေါင်းဆောင်ဟာအဲရှာဘတ်ဖွဲ့တွေငွေကြေးထက်ဝင်မှုမူဂါဒီရှိမြို့ကစီးပွားရေးလုပ်ငန်းတွေကိုဖိအားပေးခဲ့သူတူလည်းဖြစ်ပါတယ်။မူဂါဒီရှိမြို့ကပုံခွက်တိုက်ခိုက်မှုတွေလုပ်ကြံမှုတွေကိုနောက်ကွယ်ကကြိုးကန်နေသူအဲရှာဘတ်ခေါင်းဆောင်ကိုတုတ်တင်ခဲ့တဲ့ဇူလိုင်လ30ရက်နေ့ကတော်တိုလိုမြို့နီးလေကြောင်းတိုက်ခိုက်မှုကိုတော့နိုင်ငံတကာမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုမာလီတမန်ကအတည်ပြုလက်ခံခဲ့တာဖြစ်ကြောင်းလည်းဆိုမာလီပြန်ချာရေးဝန်ကြီးက VOA ကိုပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရအောင်ပိုတိုက်တွန်းဖို့တရုတ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားတိုးပေးမယ်လို့မျှော်လင့်ရပါတယ်။တရုတ်နိုင်ငံရဲ့ကြီးကျယ်တဲ့ဈေးကွက်ထက်ကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့ညှိပညာလှုပ်ဝဲချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့ကိစ္စအပေါ်စုံစမ်းဖို့အမိန့်ပေးချက်ကိုသမ္မတထရမ့်ကရက်ပိုင်းအတွင်းလက်မှတ်ထိုးလိုက်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။တောက်ကြနေမှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဖြူတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်။အဲ့ဒီစုံစမ်းမှုတွေကနေတရုတ်လုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲကိုဝင်ဖို့အခွန်တိုးမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်။အဲ့ဒီလိုဖြစ်လာမယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှဒီအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးယာဒီကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ340ကျော်လုံမွေပြနေတယ်လို့ပြောကြားခဲ့ပါတယ်ရှင်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 4325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အချက်သက်ဝါဒီကိုငွေကြေးထောက်ပံ့နေသူတွေအဖြစ်မတင်ငါသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ရှာဖွေဖမ်းဆီးရမှာလူကြိုးတပ်ဖွဲ့ဝင်တွေတက်ခတ်ခံခဲ့ရကြောင်းမြန်မာဆွေးနွေးကပြောဆိုလိုက်ပါတယ်။ကျန်းဖက်ပေါ်စီကိုငွေကြေးထောက်ပံ့နေသူတွေဖြစ်လူချအုပ်ကိုဖမ်းဆီးပြီးဒီကနေ့မနေ့စောပိုင်းမှာပဲအောင်နိုင်ရကြီးရွာကပြန်လည်ထွက်ခွာလာတဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်အစိတ်လောက်ကိုရွာသား6ရွာလောက်ကဝန်ဝင်တက်ခတ်တာခံခဲ့ရကြောင်းနိုင်ငံတော်တာဝန်ခံယုံကသတင်းထုတ်ပြန်ခဲ့တာပါ။လူငယ်ရေးတပ်ဖွဲ့ဝင်တွေကလူကို6လံပစ်ခတ်ခဲ့ပေမဲ့ဖမ်းဆီးထားသူတွေက2ဦးထွက်ပြေးလျော့သွားခဲ့ပြီးရွာရင်းကနေထွက်ခွာဖို့ကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တွေကိုနောက်ထပ်တက်ခိုက်မှုတွေခံခဲ့ရကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံခဲ့ရကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲရသေးတော်မြို့နယ်မှာအဖမ်းဆီးရတဲ့တက်ခိုက်မှုသတင်းတွေထပ်ပေါ်ခဲ့တာပါ။တနက်တန်းကဓာတ်တန်းရုံနဲ့သိဆုံးနေသူမောင်တော်မြို့နယ်ကန်ကြီးကြီးရွာသား6ဦးရဲ့အလောင်းကိုတွေ့ခဲ့ရပြီးနှုတ်ပြောင်းဆုံးနေကြောင်းမနေ့လုံးကပဲမြန်မာဆွေးရကသတင်းထုတ်ပြန်ထားပါတယ်။အမျိုးသမီး3ဦးပါဝင်ဒေသခံမြို့တိုင်းရင်းသား6ဦးတပ်ဖြတ်ခံခဲ့ရပြီးနှုတ်ပြောင်းနေတဲ့အတွက်နေမြင့်ရှင်းလင်းရှာဖွေမှုတွေလုပ်ဆောင်နေတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီနေ့စီးနင်းဖမ်းဆီးမှုတွေနဲ့မနေ့တုန်းကသတင်းထုတ်ပြန်ထားတဲ့မြို့တိုင်းရင်းသားတွေသိဆုံးမှုဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မောင်တော်ဒေသမှာပြည်ခဲ့တဲ့နှစ်အောက်တိုဘာလနဲ့နေကြဆောင်ရက်တဖွဲ့ရဲ့ကင်းစကန်တွေကိုအကြမ်းဖက်တက်ခတ်ခံရပြီးတဲ့နောက်မတူညီချင်းတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာတိုက်ခိုက်နေတဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေတကြေလောင်ဖြစ်ပေါ်နေချိန်မှာပဲမြို့တော်ကာရာဂတ်စ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်အတွင်းပထမဦးဆုံးအကြိမ်လွှတ်တော်အစည်းအဝေးဒီကနေ့တောက်ကြနေမှာပြုလုပ်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်ခံထားတဲ့ကိုယ်စားလှယ်ပေါင်း545ဦးစုယုံခဲ့ကြတဲ့အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးဟာသမ္မတနီကိုလတ်စ်မာဒူရိုနဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိဘူးလို့ဆိုကြတဲ့နိုင်ငံရေးအတိုက်ခံတွေကြားထိတ်တဲရင်ဆိုင်မှုတွေနဲ့ကြုံတွေ့လာရမယ့်အလားအလာတွေရှိလာနိုင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်ကိုအတိအမှတ်ပြုမှာမဟုတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟီသာနော့ဝတ်ကကြားသာပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ ဒီကနေ့တောက်ကြနေမှာပဲအကြီးကျယ်ဆန္ဒပြဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတောင်းဆိုထားပါတယ်။လွှတ်တော်ဖွဲ့စည်းနိုင်ဖို့အတွက်မာဒူရိုအပေါ်ထောက်ခံသူတွေကအကွက်ကြကြမဲပေးခဲ့ကြတာဖြစ်တယ်လို့လည်းအတိုက်ခံတွေကပြောပါတယ်။နောက်ထပ်ရွေးကောက်ပွဲကိုတော့2018အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်။
စီရဲနိုင်ငံအလဲပိုင်းဟော့စ်ပီနယ်ရင်းကနယ်မြေပြင်မှာအပြစ်ခံရဆဲရေးသဘောတူညီချက်ဟာအနည်းဆုံး10နိုင်လောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အစိုးရနဲ့သဘောအုပ်စုတွေကြားအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ကြောင်းစီရဲရေးစောင့်ကြည့်ကိစ္စဖွဲ့ကပြောပါရယ်ဟော့စ်ပီနယ်မြောက်ပိုင်းကဖာနီယာတီယာမာလာအမ်ရှာရှူနဲ့အယ်ဟူလာစင်ကြီးဘုံရက်တီမှာဒီကနေ့တက်ခတ်မှုတွေပြန်ဖြစ်ခဲ့တဲ့အကြောင်းဗြိတိန်ခြေဆိုင်စီရဲလူခွင့်ရေးလှုပ်ရှားမှုဖွဲ့ကပြောဆိုလိုက်တာပါဟော့စတက်စ်နေနဲ့ဂျပန်ကျေးရွာတွေအပြင်ဟော့စပီနယ်ကဆိုးရတက်တွေထိချွတ်ရနေမြေထဲမှာလက်နက်ကင်သဘောဝုစုတွေစတင်တက်ခတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားပါတယ်တက္ကမုံတွင်ထိခိုက်တိုက်ချင်မှုနဲ့ပတ်သက်လို့တော့လက်တလုံးမသိရသေးပါဘူးဒေသခံတွေအတွက်အခြေအနေတွေပုံမှန်ပြန်ဖြစ်လာစေဖို့ရည်ရွယ်ပြီးစီးရဲနိုင်ငံအလဲပိုင်းမှာကြာသာရင်းနဲ့မုန်းလဲပိုင်းကစပြီးအပြစ်ခတ်ရဆေးယာယီသဘောတူညီချက်ကိုစတင်နေတာပါအပြစ်ခတ်ရဆေးစတင်အသက်ဝင်ချိန်မှာတော့ဟော့စပီနယ်လမ်းတွေပေါ်မှာကလေးတွေကိုပြန်တွေ့ရတယ်လို့ဟင်းနေရဆေးပြန်ဖွင့်တာတွေကိုတွေ့ခဲ့ရကြောင်းလည်းကိုယ်တိုင်သတင်းယူနေတဲ့သတင်းတော်ကပြောပါတယ်ပြစ်ခတ်ရဆေးသဘောတူညီချက်ကြောင့်အရေးကြီးလို့ ਆ နေတဲ့လူသားချင်းစာနာမှုအကူအညီတွေလည်းပေးဖို့နိုင်ခဲ့ကြပါတယ
်ပြီးခဲ့တဲ့လတုန်းကဆစ်ဒနီမြို့ကနေထွက်ခွာမဲ့ EDL လေးချောင်းလိုင်းပေါ်မှာဘုံခွဲဖို့ကြံစီခဲ့ကြတဲ့ညီကိုနှစ်ယောက်ကိုအကြမ်းဖက်ဝါဒဆွဲလို့ရဆွဲချက်နဲ့တရားစွဲထားတယ်လို့ Australia ရဲ့တပ်ဖွတ်ကပြောပါတယ်ဒီလိုဖောက်ခွဲပျက်စီးဖို့အတွက် IS Islamic စစ်သူကြောအဖွဲ့ကတိုက်ရိုက်ညွန်ကြားခဲ့တာလို့လည်းရဲ့တပ်ဖွတ်ကဆိုပါတယ်အဲ့ဒီအမျိုးသားနှစ်ယောက်ထဲကတစ်ယောက်ကိုတခြားတစ်ယောက်ကလက်ဆွဲအိတ်ထဲမှာဖောက်ခွဲရပျက်စီးပါတယ်ဆိုတာကိုမပြောဘဲလေးစိတ်မာလာပေးခဲ့တဲ့အကြောင်းဒုတိယရဲမှူးကြီးကသတင်းတောက်တွေကိုတောက်ကြနေမှာပြောဆိုပါတယ်ဒါပေမဲ့အဲ့ဒီအိတ်လက်ဆွဲအိတ်ကစစ်ဆေးတဲ့ gate ကိုဖြတ်ပြီးဘာလို့တင်မသွားခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးလို့ဆိုပါတယ်ရှင်အခုလ၄ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လင်းပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်ဆက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကဒီကနေ့နယ်မြေရှင်းလင်းရေးလုပ်ခဲ့စဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြမအစိုးရဘက်ကပြောပါတယ်။မောင်တော်မြို့နယ်မှာမနေ့ကအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်မြို့တိုင်းရင်းသား6ယောက်တေဆုံးပြီးတရက်အကြာဒေသရင်းမှာနယ်မြေရှင်းလင်းရေးလုပ်တဲ့အချိန်မှာအခုလိုတိုက်ခိုက်ခံခဲ့ကြရတာပါ။အာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်ချထားတယ်လို့ပြောပေမဲ့ဒေသခံရခိုင်ပါတီဘက်ကတော့လုံခြုံရေးအတွက်အခုထက်ပိုပြီးတော့တိုးမြင့်ဆောင်ရွက်သွားဖို့လိုတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရဲ့သိတောင်မြို့နယ်အတွင်းမှာကျန်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကားရတဲ့သူတွေကိုဖမ်းဆီးရှာဖွေရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံခဲ့ရတယ်လို့မြမအစိုးရကဒီကနေ့ပြောလိုက်ပါတယ်။ကျန်းဖက်အဖွဲ့အစည်းတွေကိုငွေကြေးထောက်ပံ့သူတွေအဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နှံ့ရကြေးရကနေပြန်ထွက်ခွာခြင်းမှာရွာသား600လောက်ကဝိုင်းဝန်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်းပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲလိုတိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနယ်မြေလုံခြုံရေးရှင်းလင်းဖို့အတွက်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုဘယ်လောက်ရှိတယ်ဆိုတာကိုသိရဖို့အတွက်မြန်မာအစိုးရနဲ့သက်ဆိုင်ရာပြည်နယ်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မနေ့ဩဂတ်လ3ရက်နေ့ကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကိုင်းကြီးကြီးရွာမှာအစိုးရအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ကိုင်းကြီးကြီးရွာသား6ယောက်တေဆုံးခဲ့ပြီးနောက်ထပ်2ယောက်ပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံမျိုးတိုင်းရင်းသား2ယောက်ကိုပြန်လည်တွေ့ရှိနိုင်ဖို့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေနေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးတမောင်ဆွေက VOA ကိုပြောပါတယ
်။အဲပျောက်ဆုံးနေတဲ့အချိန်တွေကတော့ကျွန်တော်ဒါဟိုရှာဖွေသေးပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဟိုကျွန်တော်ဘာမှကံကြေးဖြစ်ကြမှုရှိသေးပါဘူး။ဆရာလက်ရည်တဲလွန်စားရည်ဒါတွေကတော့ရှိပါတယ်။ဒါပေမဲ့ခုနကပြောကျွန်တော်တို့ကလက်ဝယ်ပေါ့။လက်ဝယ်ရှာပြီးတော့ဟိုမတွေ့သေးတဲ့အချိန်မှာတော့ကျွန်တော်အနေနဲ့ဒါဒီအပြစ်ကြောင့်ရောနိုင်ရင်ဖြစ်ပါတယ်။ဒီနေ့ကလည်းဆက်ပြီးတော့ရှာပွေနေသေးပါသေးတာ။အဲကြောင့်တော့ခုနကပြောတဲ့ဒီမှာရှိတဲ့ဒီဘင်္ဂါလီအကျက်ဖက်ပေါ့။ကျွန်တော်တို့အဲ့လိုပဲခေါ်ပါတယ်။ကလားဒီပါဘူး။ဘင်္ဂါလီအကျက်ဖက်ခွေလို့ရတာ။
အဲ့ဒီတိုက်ခိုက်မှုကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး3ဦးတေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီတေဆုံးသွားသူတွေဟာတနက်တန်းရဓာတ်တန်းရတွေနဲ့တေဆုံးခဲ့တာဖြစ်ပြီးတော့တောင်ရလောက်ကင်ကြတဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းလုံခြုံရေးအခြေအနေကိုဘယ်လိုတိုးမြင့်လှုပ်ဆောင်ထားသလဲဆိုတဲ့အပေါ်မှာတော့ဦးတမောင်ဆွေကအခုလိုပြောပါတယ
်။လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒါဒီလူတို့ကဒီလိုမျိုးနဲ့ပတ်သက်လို့ကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့တွေကတိုးမြင့်ပြီးတော့ဒါကျွန်တော်တာဝန်ပေးထားတာရှိပါတယ်။အလုံရေးတပ်ဖွဲ့ဝင်တွေလည်းဒါကျွန်တော်တိုင်းသားပြည်ရွာတွေမှာဟုတ်ပါတယ်။အဲ့ဒါဒီစခန်းနေလဲဒါပူဖြတ်ခွဲထားရှိပါတယ်။အတေးရီမှာလဲဒါညဘက်ပိုင်းနေမှာလဲခေါ်ရွာရီထဲမှာအနှိမ့်ကြီးနေနေရွာရီထဲမှာဝင်ပြီးနေတာနေဆောင်ရွက်ပြေးနေပါတယ်။
ဒီရောက်သွားနေနဲ့ရန်ကြောင်းတစ်ချောင်းမှာပဲအဲဒါများတော့အဖြစ်ဒီမှာရှိတာဖြစ်ပါတယ်ဒီအပြင်ဇီးကတော့ကျွန်တော်တို့ဒီတက်မလို့စစ်ကြောင်းနဲ့ကျွန်တော်တို့ဒါဒီတပင်းရလို့ရှိရင်ဒါကလည်းပဲနေကြဆောင်ရေးတက်ဖွဲ့ဝင်များနေပြီးတော့တော့ရောက်ပြီးတော့ရှင်းလင်းနဲ့ရှင်းလင်းနဲ့အဆင်မဖြစ်ပါတခိုင်းမြန်မြောက်ပိုင်းမှာအခုလိုဒေသခံတိုင်းရင်းသားတွေအသက်ခံရရတဲ့ပတ်သက်ပြီးတော့ပြည်
ောင်တို့နေဆက်မှာတာဝန်ယူထားတဲ့တော့နေချာဆောင်လုံခြုံရေးနဲ့ပတ်သက်တဲ့အထက်ဆုံးပုဂ္ဂိုလ်ကနေတာဝန်ရှိတဲ့ပုဂ္ဂိုလ်ဆုတ်ရှားနေတဲ့လှုပ်ရှားမှုအားလုံးကိုပြန်သုံးသပ်ဖို့လုပ်တယ်လူစားလိုက်ရင်လေးရမှာပေါ့ဒါပထမတစ်ချက်ပါဘာကြောင့်လုံခြုံရေးစီကျိုးပေါက်တာလဲအဲ့တော့နောက်တစ်ခုက2019 February လကတည်းကရက်ဆိုင်ထားတဲ့ Operation Area ပေါ့ဗျာဖြစ်စဉ်ရေးကာလပြန်တက်မှတ်ဖို့လုပ်တယ်စနစ်တကျမယူရောမှာတစ်ခုလုံးကိုဝင်ရောက်ပြီးမှမှွေနှောက်ပေးဖို့လုပ်တယ်ကျွန်တော်တို့နော်ဒါဖြစ်စေချင်တာကတော့ဗျာလုံခြုံမှုစီးရဖို့အတွက်နံပါတ်1ချက်ကတော့ပြည်သူ့စစ်မဟာဗျူဟာကိုပြန်သုံးသပ်ဖို့လုပ်တယ်ရခိုင်ပါဝင်တိုင်းရင်းသားမျိုးနွယ်စုများရဲ့အသက်အိုးအိမ်စီးစဉ်လုံခြုံမှုရှိအောင်တော့ကျေးရွာအခြေခံနဲ့ပြည်သူ့စစ်တွေဖွဲ့စည်းဖို့လုပ်တယ်ကျေးရွာအခြေခံနဲ့ရေးတပ်ဖွဲ့တွေဖွဲ့ဖို့လုပ်တယ်ဖြစ်နိုင်ရင်ပုံပုံနဲ့ပြောရင်တိုင်းရင်းသားတွေဟာလေလောက်ရင်ငားရှာရင်ခုနလိုတောင်ယာလောက်ရင်နဲ့ရေးလုပ်ငန်းကိုလုပ်နိုင်အောင်လက်ကျင့်ပေးဖို့လိုပဲ။တနည်းအားဖြင့်သနတ်ပေးပြီးကမှကိုယ့်ရွာကိုကာကွယ်တဲ့အလုံးစုံရေးအဖွဲ့အစည်းဖြစ်အောင်ဘယ်လိုလုပ်မှလဲဆိုတာကိုဆိုရစဉ်းစားဖို့လိုပြီ။ပြည်သူ့စစ်မဟာဗျူဟာနဲ့တွားမှလား။ရက်ရွာရေးအဖြစ်ဟာလာပုံဖော်ပြီးမှလက်ကျင့်ပြီးမှဝန်ထမ်းချစ်ထားပြီးကမှလုံခြုံမှုစီးကိုချမှလား။ဒါစနစ်တကျလုပ်ဖို့လိုပြီ။အဲ့တော့လူထုပါဝင်ဖို့လိုတယ်။အမျိုးသားလုံခြုံမှုစီးနဲ့မျိုးသားလုံခြုံမှုအကျိုးစီးပွားကိုကာကွယ်တဲ့စစ်တပ်ခိုင်ခိုင်မာမာရှိတဲ့ပုဂ္ဂိုလ်များကိုအဲ့ဒီမှာထားဖို့လိုပဲ။
2012ခုနှစ်ကရခိုင်ပြည်နယ်တောင်ပိုင်းမှာလူမျိုးပဋိပက္ခတွေဖြစ်ပွားခဲ့ရာကနေပြည်နယ်တွင်းကရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားမှာပဋိပက္ခတွေတဖန်ပြန်လည်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းမှာလည်းနေကြားသောလူမျိုးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြည်နယ်တွင်းမှာမတည်ငြိမ်မှုတွေဖြစ်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တွင်းကလမ်းမြေလုံခြုံရေးဆောင်ရွက်နေတဲ့ရတပ်ဖွဲ့ဝင်တွေကိုလူစုလူဝေးနဲ့တိုက်ခိုက်ခံခဲ့ရတဲ့အကြောင်းကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုရန်ကုန်မန္တလေးမြို့ကြီးတွေဘက်ကကန့်ကွက်စန္ဒပြမှုတွေကိုလည်းကြည့်ကြရအောင်ပါ။ရန်ကုန်တိုင်းဒေသကြီးတန်ခမဟာနာယကဘွဲကအစိုးရနှုတ်ထွက်ရေးတောင်းဆိုပြီးတော့ရန်ကုန်မှာစန္ဒပြနေကြတဲ့တန်ခါတော်တချို့ကိုဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့တန်ခမဟာနာယကအဖွဲ့နဲ့ညှိနှိုင်းပြီးတဲ့နောက်မှာတပိတ်စခန်းတွေကိုဥပဒေနဲ့အညီငြိမ်းချမ်းစွာကင်တွယ်ဆောင်ရွက်သွားမယ်လို့ပြောပါတယ်အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးပါပါရှင
်ရန်ကုန်မြို့ရွှေလကုံဘုရားအရှိဘက်မြို့ကကျေးတွန်းဘုရားရှိမှလွန်ခဲ့တဲ့နေ့ရက်တည်းကဆန္ဒပေါ်ထုတ်နေတဲ့တပိတ်စခန်းကဥဆောင်ဆရာတော်တွေနဲ့ရန်ကုန်တိုင်းဒေသကြီးတန်ခမနာယကအဖွဲ့ကဆရာတော်တွေနဲ့ဒီကနေ့နေ့ချင်းပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်တွေးဆောင်မှုအပြီးမှာတော့တပိတ်စကန်ကိုနေ့လယ်3နာရီဝင်းကျင်မှာအပြီးဖြတ်သိမ်းဖို့အပြင်ဆရာတော်ကြီးများရဲ့ဩဝါဒကိုနိုင်ယူပါမယ်လို့ဆန္ဒဖော်ထုတ်နေတဲ့အဖွဲ့ရဲ့ကိုစားပြုတန်ခါ3ပါးကကတိပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့ချီးတွန်းဖျားရှိမှာတော့ညနေ9နာရီဝင်းကျင်အထိတပိတ်စကန်ကိုဖြတ်သိမ်းတာမရှိသေးပါဘူး။ဒါကြောင့်တပိတ်စကန်တဲ့ကတန်ခါတော်တွေကိုမင်းမြန်းကြည့်ရမှာဆန္ဒပြတန်ခါတစ်ပါးဖြစ်တဲ့ဆရာတော်အရှင်ပညာဝန်တကတော့ VOA ကိုအခုလိုမိတ်ပါတယ
်။ဆရာတော်ဘုရားတွေရဲ့ဩဝါဒကိုဟိုလေးလားလေးလားတော့လိုက်လာတော့ပြင်ဆရာတော်ဘုရားတွေစီဩဝါဒကိုခံယူရပါတယ်အစိုးရကိုတော့တိုင်းပြည်ရဲ့အကျိုးစီးပွားစုံလုံအောင်လုပ်နေတဲ့အစိုးရတွေကိုတော့ဦးစင်းတို့ဒီတောင်းဆိုချက်တွေမရမချင်းသပိတ်စခန်းဖွင့်လက်တောင်းဆိုသွားမှာပါအဲ့ဒါကိုဆိုလိုခြင်းဖြစ်ပါတယ်
မန္တလေးမြို့မှာလည်းချမ်းမြတ်သာစီမြို့နယ်ထဲမှာတပိတ်စကန်တစ်ခုဖွင့်လှစ်ထားပါတယ်။တာတာ2500ဝန်းအတွင်းမှာဖွင့်ထားတဲ့တပိတ်စကန်နဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးတန်ခနာယကအဖွဲ့အနေနဲ့တပိတ်စကန်ကိုည7နာရီကနေ10နာရီအတွင်းဖယ်ရှားပေးဖို့တတိပေးထားကြောင်းရှင်းလင်းခဲ့တာပါ။မန္တလေးတိုင်းဒေသကြီးလုံခြုံရေးနဲ့နေသက်ရေးရဝန်ကြီးဌာနဘုံမူကြီးကျော်ကျော်မင်းကတော့တပိတ်စကန်ကို10နာရီကျော်လို့မှမဖယ်ရှားရင်အထက်ကိုတင်ပြပြီးဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကနေ့မနေ့ပိုင်းမှာလည်းပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကရန်ကုန်နဲ့မန္တလေးကတပိတ်စကန်တွေကိုဥပဒေအတိုင်းငြိမ်းချမ်းစွာဆောင်ရွက်သွားမယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်သာသနာ့ဝန်ကြီးဌာနကသက်ဆိုင်ရာမြို့နယ်ခေရိုင်တိုင်းဒေသကြီးစိတ်အနာအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ဘက်ကဒီနိုင်ဖြစ်စုဆောင်ရွက်ရှိပါတယ်အဲဒီတက်ဆိုင်တိုင်းပြည်သားကြီးအစိုးရကလည်းဒီအတွက်လွတ်တဲ့ကျွန်တော်တို့စီးပွားရေးပြုလုပ်မှုတွေတုတ်ဥပဒေမှာပြဋ္ဌာန်းထားတဲ့လုပ်ထုတ်မှုတွေဒါတွေကို ရင်းရံဆောင်နဲ့တရှင်းဆောင်နဲ့ကိုလည်းစီရင်ဆောင်လို့ရှိကြတယ်အခြေချထိကြတယ
်အစိုးရအဖွဲ့နှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့အထက်တပိတ်စကန်တွေကိုတန်ခါတော်အချို့နဲ့အမျိုးသားရေးလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတာဖြစ်ပြီးဒီကနေ့တတိယမြောက်နေ့မှာတော့တောင်ကြီးမြို့နယ်အေးတရာမြို့အဝင်ဆိုင်ဘုတ်အောက်မှာတပိတ်စကန်အစ်တတခုထပ်မံဖွင့်လှစ်ခဲ့ကြပါတယ်ခင်ဗျာ
ရန်ကုန်မန္တလေးမြို့ကြီးတွေဘောကအကန့်ကွက်စန္ဒပြသူတွေကိုတန်ခါမဟာနာယကအဖွဲ့ကတပိတ်စကန်ပိတ်သိမ်းပေးဖို့ညှိနှိုင်းခဲ့တဲ့အခြေအနေကိုကိုကောင်းဆန်ဟင်းစုံစမ်းတင်ပြခဲ့တာပါရှင်အခုကြောင်မြတ်ရတနာပြပွဲဘက်ကိုလည်းအလှည့်ပေးပါအောင်မယ်မြမကြောင်မြတ်ရတနာကုံတဲ့ကြီးများအတင်စတင်တည်ထောင်ခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ပွဲကိုကျင်းပတဲ့အနေနဲ့နေပြည်တော်မှာကြောင်မြတ်ရတနာပြပွဲတစ်ခုကျင်းပခဲ့ပြီးအိန္ဒိချင်းနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်ပြသခဲ့ကြပါတယ်အသေးစိတ်ကိုတော့ AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးရှားဖောင်ကပြောပြပေးပါမယ်ရှင်
မြမကြောင်မြတ်ရတနာကုံတဲ့ကြီးများအတင်စတင်တည်ထောင်ခဲ့တဲ့နှစ်ပတ်လည်နှစ်အထိမ်းအမှတ်ပွဲကိုကျင်းပတဲ့အနေနဲ့ဩဂုတ်လ3ရက်နေ့ကနေပြည်တော်မှာပထမဦးဆုံးအကြိမ်ကြောင်မြတ်ရတနာပြပွဲတစ်ခုကျင်းပခဲ့ပါတယ်မြမကြောင်မြေရနာကုံတဲကြီးများအတင်းကို2009ခုနှစ်ဩဂုတ်လ3ရက်နေ့မှာတည်ထောင်ခဲ့တာဖြစ်ပြီးအခုကျင်းပတဲ့အခမ်းအနားကိုတော့ဒုတိယသမ္မတဦးဟင်နရီဗန်တီယူနဲ့မြမကြောင်မြေရနာကုံတဲကြီးများအတင်းကစီးပွားရေးသမားတွေတက်ရောက်ခဲ့ကြပါတယ်ပြပွဲအတွင်းတရုတ်နဲ့ထိုင်းနိုင်ငံပါဝင်နိုင်ငံပေါင်း10နိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်ပြီးတက်ရောက်ခဲ့ကြပါတယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြမကြောင်မြေရနာလုပ်ငန်းအနေနဲ့ကုန်ကျန်းတွေကိုထုတ်လုပ်ဖို့တဲ့အရေးအသွေးပြေဝပြီးတန့်စင်ပြီးသားကုံချောတွေကိုထုတ်လုပ်ကြဖို့ပြပွဲအခမ်းအနားအတွင်းတင်ရဇာတနဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းကတောင်းဆိုခဲ့ပါတယ်။မြမကြောင်မြေရနာလုပ်ငန်းအနေနဲ့နိုင်ငံတကာဈေးကွက်အတွင်းထိုးဖောက်ဝင်ရောက်နိုင်အောင်အိန္ဒိချင်းတိုင်းပြည်တွေနဲ့အာဆီယံတို့နဲ့အတူကုန်သွယ်ရေးလုပ်ငန်းတိုးမြှင့်လှုပ်ဆောင်ဖို့ကိုလည်းတင်ရဇာတနဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးကတိုက်တွန်းပြောကြားသွားပါတယ်။အနောက်နိုင်ငံတွေကနေမြန်မာနိုင်ငံအပေါ်ရေရှည်တင်းကျချမှတ်ထားတဲ့စီးပွားရေးတန်ခါပိတ်ဆို့မှုတွေကြောင့်မြန်မာပြည်အတွင်းပေါ်ကျွယ်ဝလာတဲ့ကြောင်မြေရနာအရင်းမြစ်တွေကိုတခြားနိုင်ငံတွေကတိတ်ပြီးမတိခဲ့ကြပေမဲ့အခုကျင်းပတဲ့ပြပွဲကအခြေအနေကိုပြောင်းလဲနိုင်လိမ့်မယ်လို့မြန်မာကြောင်မြေရနာကုံတဲကြီးများအတင်းဒုတိယဥက္ကဋ္ဌဦးမြင့်ဟန်ကပြောပါတယ်
တို့အမေရိကန်တို့ဘာလို့ကဒါယူရောပကနေပြီးတော့ဥရောပကနေစက်ရှင်တွေပိတ်ထားတာကစက်ရှင်တွေပိတ်ထားတဲ့အတွက်အဲတချို့ကြတော့မသိဘူးပေါ့နော်ရောအကြောင်းစိတ်ဆိုရင်တော့အားကြမှာပဲသိတယ်တရုတ်စက်ကျင်နဲ့ဖွင့်လိုက်ပြီးဆိုတော့တို့ဟာတို့နိုင်ငံကိုဟောအရင်တုန်းကကိုယ်နိုင်ငံမှာလာမွေပဲနဲ့တဆင့်ဘေးနိုင်ငံကနေဝယ်နေရတဲ့ဘွားကနေအခုတို့နိုင်ငံကနေပြီးတော့ဒါလိုက်ရောင်းဝယ်လို့ရတာပေါ့နော်
ပြပွဲမှာယူရို 2.6 သန်းတန်ခွန်ဂရက်အလေးချိန်ရှိတဲ့ဗရမားကိုပြသထားပါတယ်အရေးအသွေးပြေးွားတဲ့ဗရမားတုံးကိုမိုးကုတ်တွင်းထွက်ကနေတူးဖော်ရရှိခဲ့တာဖြစ်ပါတယ်တစ်ချိန်တည်းမှာပဲ54ချိန်မြောက်မြမကြောင်မြေဒနာကုံစီပြပွဲကိုလည်းဩဂုတ်လ2ရက်နေ့မှာစတင်ပြသခဲ့ပြီးကြောင်မြေဒနာ6889ခုခင်းချင်းရောင်းချတဲ့ဒီပြပွဲကိုတော့နိုင်ငံသားကဝယ်ယူသူ3400ပါဝင်ကုန်တယ်ပေါင်း4800တက်ရောက်ခဲ့ကြပါတယ်ဒီကုံစီပြပွဲကိုမြမကြောင်မြေဒနာကုံတဲကြီးများအတင်းကကမကထပြုကျင်းပခဲ့တာဖြစ်ပြီးဩဂုတ်လ17ရက်နေ့အထိပြသသွားမှာဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တခြားဒေသအတွင်းမှာရှိတဲ့နိုင်ငံတွေအကြားကြောင်မြေဒနာလုပ်ငန်းပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်လှုပ်ဆောင်ဖို့အတွက်အခုလိုကျင်းပတာဖြစ်ပါတယ်။တရုတ်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယားနဲ့ကြောင်မြေပညာလစ်လာတဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအပါအဝင်ဒေသတွင်းနိုင်ငံတွေနဲ့တခြားလုပ်ငန်းပူးတွဲလှုပ်ဆောင်နေတဲ့နိုင်ငံတွေပါဝင်တက်ရောက်မဲ့6ကြိမ်မြောက်အာဆီယံစီးပွားရေးအတိုင်းဝိုင်း AEC နဲ့10ကြိမ်မြောက်ဒေသတွင်းကျောင်းမြေရနာပြပွဲမှာမြန်မာကျောင်းမြေရနာနေ့လုပ်ငန်းဆောင်ရွက်ချက်တွေကိုပါဝင်ပြသခွင့်ရမှာဖြစ်ပါတယ်ရှင
်သောရရှင်များရှင်အခြေအနေပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ရေးစွတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်းဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခတ်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှေ့တင်တယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ဂါကြီးပြင်သင့်သလားဖြတ်သိမ်းသလားဆိုတာကိုတော့ဖီယိုရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဖီယိုရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ဆက်တွေကြိုတင်ယူတာပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ
။ VOA American တိုင်းရဲ့တိုက်ရိုက်လေးလိုက်စဉ်တွေကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။လာမယ့်စနေနေ့ညမှာလည်း66ဂါကြီးဥပဒေပုံမှန်ဖြတ်သိမ်းတင်သလားပြင်ဆင်တင်သလားဆိုတာကိုဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။ဒီသတင်းပတ်အတွင်းစတင်မယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အရှိတောင်အာရှခီးစဉ်အချိန်နဲ့တိုက်ဆိုင်ပြီးတောင်တုပ်ပင်လယ်ကနယ်မြေပိုင်ဆိုင်မှုအရေးနဲ့ပတ်သက်လို့ထိတ်တိုက်ရင်ဆိုင်မှုတွေတားဆီးနိုင်ရေးဥပဒေနဲ့အညီလိုက်နာဆောင်ရွက်ရမယ်။လုပ်ငန်းစဉ်တရားချမှတ်နိုင်ရေးအမေရိကန်ဘက်ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားကိုအထူးကြံဖြစ်စေဖို့ရည်ရွယ်ပြီးဒေသရင်းမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့နည်းလမ်းတွေကိုဝန်ကြီးတေလာဆန်အနေနဲ့ရှာဖွေသွားမယ်အကြောင်းနိုင်ငံသားရေးဌာနဆိုင်ရာသတင်းတောက် Nick Chan ရဲ့သတင်းလွှာကိုတော့ကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပဖို့ရှိနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးအတွင်းတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လိုက်နာအမယ်ကျင့်ဝတ်စည်းမျဉ်းတွေအတည်ပြုသွားမယ်လို့မျှော်လင့်ရပါတယ်။ထိတ်တိုက်ရင်ဆိုင်မှုတဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အခုလိုစည်းမျဉ်းစည်းကမ်းတွေချမှတ်ကောင်းထည်ပေါ်မှာဖြစ်တယ်လို့ဒါဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြင်သွားဖို့ဆောင်ရွက်မှုတစ်ခုအဖြစ်လည်းတွေ့မြင်နိုင်ပါတယ်။အမေရိကန်ဘက်ကတော့အငင်းပွားဝေကိစ္စရဲ့နဲ့ပတ်သက်လို့လိုက်နာဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေချမှတ်နိုင်ဖို့ဆက်တောင်းဆိုသွားမှာဖြစ်ပြီးတော့ Freedom of Navigation လို့ခေါ်တဲ့လွတ်လပ်စွာရေကြောင်းသွားလာမှုမျိုးကိုဆက်ကျင်းသုံးသွားမယ်လို့ဆိုပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton က
Destabilizing actions such as Chinese land reclamation, construction
တရုတ်ကသူ့ပိုင်နယ်မြေဖြစ်တယ်ဆိုပြီးတော့တောင်းဆိုတာနောက်အငင်းပွားပွဲစစ်ဖက်အဆောက်အဦတွေဆောက်လုပ်တာစတဲ့မတိမငိမ့်ဖြစ်စေတဲ့လုပ်ရက်တွေဟာဒေသတွင်းသဘောထားကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းရမယ့်ကိစ္စရပ်တွေကိုပို့ပြီးတော့ခက်ခဲစေပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့မတူကွဲပြားမှုတွေနဲ့ပတ်သက်ပြီးပြောင်းဆန့်ကျင်ပြောဆိုရမယ့်အနေအထားကိုရှောင်ရှားပြီးတရုတ်နိုင်ငံနဲ့ပြည်လည်အောင်ဆောင်ရွက်ချင်နေတာပါ
။ There is no future for North Korea holds nuclear weapons or the ability.
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ကန်ဆောင်ထားပြီးအမေရိကန်ကမှာဒေသရင်းနိုင်ငံတွေကိုပါတိုက်ခိုက်သွားမှာမျိုးအနာဂတ်မှာဖြစ်လာလို့မရပါဘူး။ဒီတိုင်းရှိဖို့ဆိုရင်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေရှားပါမယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေး90%ကတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတာပါ။အ
ာဆီယံကောင်းဆောင်တွေနဲ့တွေ့ဆုံမှုအတွင်းတောင်တရုတ်ပင်လယ်အရေးပေါ်ဖုံးလွှမ်းမှုမရှိသေးဘဲနဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်ရေးအရှေ့တောင်အာရှနိုင်ငံတွေနဲ့ဝန်ကြီးတေလာဆင်ဟာလက်တွဲဆောင်ရွက်သွားမှာပါ။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနက Grigory Poling က
And the fact is that North Korea matters a lot less.
Malaysia, Vietnam, Philippines နိုင်ငံတွေအတွက်တော့အိမ်တကားရှိရောက်နေတဲ့တောင်တရုတ်ပင်လယ်အရေးလောက်မြောက်ကိုရီးယားအရေးကတိတ်အရေးမကြီးပါဘူး
။တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်သတိပေးလိုက်ပြီးတဲ့နောက်တောင်တရုတ်ပင်လယ်ရင်းမှာသဘာဝတက်ငွေ2ဖော်ဖို့စွမ်းအင်ကုမ္ပဏီတစ်ခုအပေါ်ခွင့်ပြုချက်ပေးထားတာကိုဗီယက်နမ်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါဟာသဘာဝတည်ရန်ဇာတာတွေအများပြားရှိနေတယ်လို့ယုံကြည်ရတဲ့တောင်တရုတ်ပင်လယ်အတွင်းနေမီပိုင်ဆိုင်မှုနဲ့ပတ်သက်လို့နောက်ဆုံးဖြစ်ပွားခဲ့တဲ့ဖြစ်ရပါ။ဒီအချိန်မှာပဲတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့အမေရိကန်ဘက်ကလက်တွေ့ကျတဲ့ထောက်ခံပံ့ပိုးမှုတွေမရနိုင်ဘူးဆိုတာကိုဒေတာရင်းမဟာမိတ်နိုင်ငံတွေအနေနဲ့စတင်သတိပြုမိလာကြတယ်လို့အကဲရတချို့ကသတိပေးပါတယ်။မူဝါဒရေးရာကြံပေးဖွဲ့တစ်ခုဖြစ်တဲ့ Chatham House ကဘီလ်ဟစ်တန်က
They felt that the Trump administration couldn't be reliable.
အခုလိုမျိုးထိတ်ကြရင်ဆိုင်နေရတဲ့အချိန်မျိုးမှာဗီယက်နမ်ရဲ့ဂျိုးစီးပွားကို Trump အစိုးရအနေနဲ့အကာအကွယ်ပေးဖို့အားထားလို့မရကြောင်းသူတို့သိလာပါတယ်။ဆိုတော့ Trump အစိုးရဟာသူတို့ဂျိုးစီးပွားကိုအကာအကွယ်ပေးဖို့စိတ်ဝင်စားမှုမရှိဘူးဆိုတာကိုဒီရှေ့တောင်အာရှနိုင်ငံတွေအနေနဲ့စိုးရိမ်လာတဲ့လက္ခဏာပါပဲ
။တောင်တရုတ်ပင်လယ်အရေးအပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနဲ့ဒေတာရင်းအကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးကိစ္စတွေဟာအာဆီယံအစည်းအဝေးအတွင်းအဓိကထားဆွေးနွေးသွားမယ့်အကြောင်းအရာတွေဖြစ်ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တဲ့နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ89ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာ၊တုတ္တဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှိပညာအစီအစဉ်မှာတော့
ပစ္စည်းတခုကိုရှာလိုက်လို့ရှိရင်အခုပစ္စည်းက Google ရဲ့ first page မှာရောက်နေတယ်ပထမဆုံးမျက်နှာမှာရောက်နေဟာမျိုးပေါ့နော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှိရင်သူက technical skills လို့ရပေါ့နော်အဲ့တော့စနစ်ဈေးကွက်ကိုပြန်ကြည့်လိုက်တယ်ကျွန်တော်တ
ို့ online ကနေစီးပွားရေးဈေးကွက်ရှာဖွေရောင်းဝယ်ကြတဲ့နည်းပညာလုပ်ငန်းဝန်ဆောင်မှုအကြောင်းတွေ့ဆုံမေးမြန်းချက်ကိုနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်ကိုကန့်စော်ဘွားမျိုးနဲ့အသက်90ရွယ်အိုလီဗီယန်ဟာသူနေထိုင်ရာမူဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။အမေရိကန်ကဝါရှင်တန်ပို့စ်သတင်းစာကြီးအပါအဝင်နိုင်ငံတကာသတင်းတွေမှာသူ့ရဲ့နာရီကိုဓာတ်ပုံနဲ့တကွဖော်ပြခဲ့ကြတာမှသူကိုကိုကန့်ပြည်သူစစ်ခေါင်းဆောင်ဖြစ်သမကဘိန်းဘရင်မအနေနဲ့လည်းရေးသားခဲ့ကြပါတယ်။အခုလိုရေးသားချက်တွေကိုအခြေခံပြီးအိုလီဗီယန်ရဲ့စိတ်ဝင်စားဖွယ်ဘဝဖြစ်စဉ်ကိုဝါရှင်တန်ဒီစီမှာနေထိုင်တဲ့သူဖြစ်သူဂျွန်ခေါ်စာနီတင်ဖေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒုတိယနဲ့နောက်ဆုံးပိုင်းအဖြစ်ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come ဒါနဲ့အတော့ Olive Yang ကဒုတိယအကြိမ်ဖန်ခံပြီးတော့လွတ်လာပြီးတဲ့နောက်ပိုင်းမှာကိုကန့်နဲ့မြန်မာစစ်တပ်ကလည်းအမြဲတမ်းပဲတိုက်နေတဲ့ခါကျတော့အပြည့်ရဖို့အတွက်ပေါ့နော်အဲဒီမှာဒီဗိုလ်ချုပ်ခင်ညွန့်လက်ထက်ပေါ့ဇာနီရဲ့အတော်ကပေါ့နော်ဦးစီးပြီးတော့ပဲဒီအပြည့်ရဖို့အတွက်ကိုညှိပေးခဲ့တယ်လို့လည်းဆိုပါလေအဲ့ဒီအကြောင်းရောသိဝင်စားလို့
ဇာနီပါလားအကြာကြီးဘာမှနိုင်ငံကြီးမလုပ်ပါဘူးကျွန်တော်တော့ဘာဖြစ်လဲဆိုတော့ဒီပြောပါတယ်သူတို့ထောင်းနှစ်ခါကြာပြီးပြီးတာနောက်တစ်ခါမသွားချင်တော့ဘူ
း
ဒါပေမဲ့တန်းကြီးညီညွတ်ရေးစပီဆောင်ရေးအတွက်ပူချုပ်ခင်ညော့ကလာပြီးတော့ခေါ်တဲ့အခါကျတော့သူကနေပြီးတော့တစ်ခါပြန်ပြီးတော့ကူပါတယ်အဲဒီတော့ကူတဲ့အခါကျတော့နောက်ကျတော့ကိုကန်းမှာစစ်မတိုက်တော့ဘူး peace လို့ပေါ့ငြိမ်းချမ်းရေးရှိပါတယ်ရှိရတဲ့အခါပြီးတော့မှတစ်ခါပြန်ပြီးတော့လူတွေကဘယ်သူမှစစ်မတိုက်ပဲနဲ့အေးချမ်းချမ်းခဏနေဖြစ်ပါတယ်ဒါပေမဲ့အဲ့ဒါလည်းနောက်ဆုံး2013လောက်မှာတစ်ခါပြန်ပြီးစစ်ဖြစ်တဲ့အခါကျတော့ချင်းချင်းပြီးဆုံးသွားတဲ့ခါကျခုဒီကတော့ကိုကမှနှစ်ပွဲရှိနေပါတယ်အဲ့ဒီမှာ
နောက်တစ်ချက်ကျမသိဝင်စားတာဒီ Washington Post မှာပဲရေးထားတာပေါ့နော် Olive Yang နဲ့ပတ်သက်ပြီးတော့သူလောက်တာတွေကိုကြိုက်ချင်မှကြိုက်မှာပေါ့နော်ဆိုလိုတာဒီမူရီဆေးနဲ့ပတ်သက်တာတွေပါတယ်ဒါပေမဲ့လို့လေသူကခေါင်းဆောင်ခေါင်းကြောက်ဖြစ်တယ်ပေါ့နော်သူ့ကိုလေးစားကြတယ်လို့ဆိုပါတယ်အဲ့ဒီလေးစားတဲ့အချက်နဲ့ပတ်သက်ပြီးတော့ဇာနီတိတိလောက်ပြောပြပေးပါလားရှင
်ဟုတ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့သိတဲ့တော့အင်မတန်ကိုတဘောကောင်းပါတယ်ကျွန်တော်တို့ငငယ်တုန်းကဆိုရင်လည်းကျွန်တော်တို့ရဲ့အိမ်မှာစိရင်လူတွေကကိုယ့်ဘက်မှာစစ်ဖြစ်လို့မနေနိုင်လို့ရန်ကုန်မှာလာပြီးတော့အကူအညီတောင်းတဲ့လူတွေကိုလည်းအကုန်လုံးအကူအညီပေးပါတယ်ကိုယ့်ကံလူတွေကသူတို့ကလေးတွေကိုရန်ကုန်ခေါ်လာပြီးတော့မှသူတို့စာတင်ခြင်းလို့ကျွန်တော်တို့အိမ်မှာလာထားတာလည်းကလေးတွေကိုလည်းအကုန်လုံးကိုကျွန်တော်တို့တော့ယူထားပြီးတော့မှပညာသင်ပေးပါတယ်လာရှိုးမှာလည်းကိုကမှစစ်ဖြစ်လို့မနေနိုင်လို့အကုန်လုံး refugee တွေကလာရှိုးရောက်လာပြီးတော့မှနေရမရှိတော့ကျွန်တော်တို့တော်ကသူရှိတဲ့နေရာတွေလာရှိုးကြီးမှာအိမ်မှာရှိတဲ့နေတွေကိုပြန်ပြီးတော့ခွဲပေးပါတယ်သူတို့အိမ်မှာအိမ်သူတို့နေဖို့ဆိုပြီးတော့အိမ်နေတွေကိုအကုန်လုံးပေးပါတယ်အဲဒါကြောင့်သူ့ကိုတည်တဲ့လူတွေကအကုန်လုံးသူ့ကိုအင်တန်ကိုယူသေးပါတယ်သူကကောင်းဆောင်လို့ပဲအင်တန်တဘောကောင်းပါလေကျွန်တော်တို့ကစိတ်ထက်ပေမဲ့သူပေးတဲ့အခါကျလို့ရှိရင် तू ဟာသူ့ကိုယ်အတွက်ဘာမှ तू ချမ်းမထားအကုန်လုံးကို तू ဟာပေးတယ်ပြောပြောအကူအညီတောင်းလို့ရှိရင်လည်းအများအား तू ဟာအကူအညီပေးတယ်ငွေလိုရှိရင်လည်းငွေပေးတယ်ကျွန်တော်တို့အများအား तू ကိုတွေ့ရဒီတော့ပေးတာကိုကျွန်တော်တခါမှတခြားလူပေးတာမတွေ့ဘူး ตัวเนี่ยปัตติပြီးတော့ဝါရှင်တန်ပို့စ်တမှာရေးထားတာဝေးတုန်းကသူ့ရဲ့နာမည်ကဗန်ချင်ရွှေနောက်ပြီးတော့နာမည်ကြီးလာတဲ့ခါကျတော့အကုန်လုံးလာရှုမှာဂါဒီယန်အင်ဂျယ်ကျောင်းပေါ်ရဲ့ခါကျတော့အကုန်လုံးသူတို့မောင်နှမတွေအကုန်လုံးအင်္ဂလိပ်နာမည်တွေရပါတယ်ဆိုတော့သူ့ရဲ့နာမည်ကအော်လစ်ဆိုပြီးတော့ဖြစ်တယ်1927မှာကိုကမှာမွေးတယ်ကိုကကဗမာပြည်ထဲမှာပါတယ်ပြီးတော့မှသူတို့နာမည်ကြီးလာတ ော် Catholic နန်းစီနဲ့ Father နဲ့ဖွင့်ထားတဲ့ Guardian Angel ဆိုတဲ့ကျောင်းမှာအကြောင်းလေးကျောင်းစာတက်ပါတယ်တဲ့ခါကျတော့သူတို့အင်္ဂလိပ်နာမည်လေးရတယ်အင်္ဂလိပ်စာလည်းသူတို့သင်ပါတယ်အိမ်မှာနေပြီးတော့ဒီဘက်ကဘာစစ်ဖြစ်တဲ့ခါကျတော့ဂျပန်တပ်တွေကအကုန်လုံးကိုယ်ခါမှာရောက်လာပါတယ်ရောက်လာတဲ့ခါကျတော့ကျွန်တော်ရဲ့အဖိုးတွေကဘရစ်တစ်ရှာတဲ့အစိုးရကိုသူကသစ္စာရှိတော့ဂျပန်နဲ့အတူတူပေါင်းမလုံးနိုင်မလုံးနိုင်တဲ့ခါကျတော့ဂျပန်ကကျွန်တော်ရဲ့အဖိုးဘွားရဲ့နန်းတော်ပေါ့အကုန်လုံးကိုမီရှုပ်လိုက်တာမီရှုပ်ရဲ့ခါကျကျွန်တော်ရဲ့အမေရဲ့မိသားစုခုလုံးကဒီရုပ်ပြီကိုထွက်ပြေးသွားပါတယ်သူကခုံမင်းမှာပြီးတော့စစ်ဖြစ်တော့မှကျွန်တော်ရဲ့အဖိုးကဗြိတိရှားတွေရဲ့အမေရိကန်တွေရဲ့ KMT ပြုတ်ဆိုးရရဲ့နဲ့ပေါင်းပြီးတော့ဂျပန်နဲ့ကိုအကုန်လုံးသူစစ်တိုက်ပါတယ်2943ခုနှစ်ကနေ45နှစ်ချီကိုတိုက်ပါတယ်2945နှစ်ကျူရက်ကဘာစစ်ပြီးသွားတဲ့ခါကျတော့ကျွန်တော်မေယာမီတာစုတဲ့အကုန်လုံးပမာပြီးကိုကန်းပြည်နယ်ကိုပြန်လာတဲ့ခါကျတော့ဗြိတိရှားအစိုးရကျွန်တော်ရဲ့အဖိုးကိုစစ်သွင်းနှုန်းကကူတဲ့အတွက် OBE ဆိုတဲ့လို Order by the British Empire ဆိုတဲ့ဘွဲကိုပေးပါတယ်အဲ့ဒါပြီးတော့ကျွန်တော်ရဖို့ကကိုကမျိုးစားကနေပြီးတော့ကိုကစော်ပွားဆိုပြီးတော့ဖြတ်သွားပါတယ်အစင်တက်သွားပါတယ်တက်သွားတဲ့ခါကျတော့ကျွန်တော်မိသားစုကစော်ပွားဆိုပြီးတော့ဖြတ်သွားပါတယ် So ဂျန်ချင်းဖင်ကျွန်တော်ရဖို့ပေါ့ကျွန်တော်ရအဖိုးဆုံးပြီးတဲ့ခါကျတော့ကျွန်တော်ရဦးလေးရန်ချင်းဆိုင်ဆိုတော့Edward Yang ကနေပြီးတော့ဆော်ပါချက်သွားပါတယ်
။ဇာနီရဲ့အကျော်ကိုဇာနီနောက်ဆုံးတွေ့ခဲ့တဲ့အချိန်ကဘယ်ချိန်မှလဲရှင
်။1989ခုနှစ်မှာဖြစ်ပါတယ
်။ခုကြီးလာတဲ့အခါကျတော့သူနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုးဆိုးဟိုပြောသလိုသူဟာဒီကိုကန်တပ်သားတွေအတွက်ကိုဥဆောင်ပြီးတော့ပေါ့နော်အားလုံးကိုသူစောင့်ရှောက်ခဲ့တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဇာနီရဲ့အမြင်လေးပေါ့နော်။
ကျွန်တော်ပြောလို့ပဲကျွန်တော်တို့ရန်ကုန်မှာနေတော့ငါကိုကန်ကနေပြီးတော့လူတွေကသူတို့ကလေးတွေခေါ်လာတယ်ရန်ကုန်ကိုခေါ်လာတယ်ဘာလို့လဲဆိုတော့ကိုကန်မကစစ်ဖြစ်တော့နေလို့မကောင်းဘူး။အဲ့တော့ရန်ကုန်ကိုခေါ်လာတယ်ခေါ်လာပြီးတော့သူတို့ရဲ့ကလေးတွေကိုအကြောင်းသက်စေချင်တော့ကျွန်တော်ရဲ့အတော်စီမံထားပါတယ်ကျွန်တော်တော့အကုန်လုံးကိုယူပါတယ်ကလေးတွေကိုယူပြီးတော့ကြောင်းပို့တယ်ပြီးတော့အကုန်ချွေထားတယ်အိမ်မှာထားတယ်ဆိုတော့ကျွန်တော်တို့အိမ်မှာကစားဖို့ကလေးတွေအများကြီးပဲသူကကိုကံလူမျိုးတွေလို့တခုလို့လို့ရှိရင်လည်းသူအများအားသူကပေးပါတယ်ပြီးတော့ကိုကံလူတွေကသူတို့တွေ့ကောင်းဆောင်အများအားသူကလိုချင်တယ်ကျွန်တော်ရဲ့တော်ကကိုကံလူတွေရဲ့ကောင်းဆောင်လောက်ခဲ့တယ်ဆိုတော့သူတွေကအကုန်လုံးသူကျေးဇူးတင်တယ်ယူသေးတယ်အဲကြောင့်တနင်္ဂနွေလုံးမှာရှိတယ်ကိုကံလူတွေအကုန်လုံးကနေရာတကားလာပြီးတော့အကုန်လုံးသူကိုနောက်ဆုံးလာပြီးတော့တကားတတော်ကြပါတယ
်နောက်တစ်ချက်ဇာနီတို့တော့ Olive နဲ့ပတ်သက်ပြီးတော့စိတ်ဝင်စားတာက Washington Post ညိမှဖော်ပြထားတာကသူကယောက်ျားဆန်နေဆိုပေမဲ့လို့လေလူကြီးချင်းစီစဉ်နဲ့အိမ်တော်ချခံခဲ့ရတယ်ဆိုတဲ့အချက်ပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါလား
ဟုတ်ပါတယ်သူ20လောက်မှာကျွန်တော်တို့ဖိုးဘွားတွေရှိတော့ကတာမူလျင်ဆိုတဲ့မျိုးကမျိုးစားနဲ့ကျွန်တော်ရဲ့အတော်ပေးစားပါတယ
်
ပေးစားပြီးမှတစ်နှစ်လောက်ပဲသူတို့အိမ်ထောင်ကြပါတယ်ကျွန်တော်ရဲ့အတော်ကသူအိမ်ထောင်နဲ့မန်နေဂျာမဟုတ
်
ဆိုတော့ကျွန်တော်ရဲ့ဝန်ကွယ်သူတယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားတယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားကခြားဦးလေးတွေနဲ့အတော်တွေနဲ့အတူတူကြီးလာပါတယ်ကျွန်တော်ရဲ့အတော်ကတော့ဒီတဲ့တိုင်းပဲစစ်တဲ့ဝင်ပြီးတော့ကိုကံခေါင်းဆောင်ဖြစ်သွားပါတယ
်ဆိုတော့အဲ့ဒီခေတ်တုန်းကအမျိုးသမီးတယောက်အနေနဲ့တနက်ကင်ပြီးတော့ခေါင်းဆောင်လုပ်ဖို့ဆိုရတာကတမန်အမျိုးသမီးတွေမစင်စားရတဲ့ဘဝပေါ့နော်သူကယောက်ျားလဲဆန်တယ်နောက်ပြီးတော့တတ္တိလဲရှိတဲ့ပုံပေါ်ပါတယ
်အဲ့ဒီတုန်းကမကြဘူးပါဘူးပြင်တဲ့ရာဇဝင်မှာဆိုရင်တော့ Joan of Arc ဆိုတာရှိပါတယ
်ဟုတ်ကဲ
့ဒီတိုင်းပါပဲသူကမျိုးသားဝဆဝတ်ပြီးတော့သူရဲ့စစ်တပ်ကိုထောင်ဆောင်ဖြစ်သွားပြီးတော့မှရန်သူကိုအကုန်လုံးတိုက်ပါတယ်ဒီအပြင်
ကိုကံကလူမျိုးတွေရာလဲသူတို့အကုန်လုံးကကောင်းဆောင်လို့တယ်ကောင်းဆောင်လို့တော့သူကကောင်းဆောင်လုပ်ခဲ့ကြတော့သူတွေကအကုန်လုံးတပေါ်ကြပါတယ်သူအကိုတွေအင်းဆောင်ကြပြီးတော့မြို့မှာကြောင်းပြီးတော့အေးအေးဆေးဆေးတို့နေကြတယ်ဒါပေမဲ့ကိုကံကလူတွေအတွက်ဘယ်သူမှလုံးမယ်လို့မရှိတဲ့အခါကြတော့ကျွန်တော်ရဲ့တော်နေပြီးတော့ကိုကံကိုပြောင်းပြီးတော့သူလူတွေကိုအကုန်လုံးကူပါတယ်
ဆိုတော့သူ့ဘဝကတော်တော်လေ
တယ်ယူဆရမှာပေါ့နော
်ဟုတ်ပါတယ်အမတန်ကောင်းတာတွေလည်းရှိတယ်ခံရတာတွေလည်းအများကြီးရှိပါတယ
်
ထောင်ကြတာတွေရတက်တာတွေလည်းရှိတယ်စင်ရတဲ့ဟာလည်းရှိတယ်ခံစားရတာတွေလည
်း
ရှိတယ်မျိုးမျိုးပါပဲကျွန်တော်တို့ရအမေရိကန်လူမျိုးတွေရောမှကျွန်တော်ကိုပြောပါတယ်ကျွန်တော်ရအတော်ကကြားလဲကြားဘူးရသူတို့တဘောလဲကြားပါတယ်
ဒေါ်လာလာတန်စီစဉ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးနှုံတိုးလာနေတာနဲ့အခုလအတွင်ဖြစ်တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအောင်အောင်နဲ့တူနန်းလောင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။မေဒန်ပြောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်လင်းလင်းမြန်မြန်တိုးလာနေပြီးအဲဒီထဲကတချို့ဟာနိုင်ငံရဲ့ချမ်းမမွေးဖွားသူတွေဖြစ်ပါတယ်။ရွှေပြောင်းအခြေစားနေထိုင်သူအများပြားရှိတဲ့နယူးယောက်လိုမျိုးမှာဆိုရင်လေတက်ဂရစ်2020မှာ65နှစ်ကျော်တဲ့ဦးရဟာအများဆုံးတိုးလာနေတာကြောင့်ပြုစုဆောင်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံလာနိုင်ပါတယ်။အခုချိန်မှာတော့ဒေးဇီတက်ကြီးကေယာမှဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရိုရီယာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်။အမေရိကန်ပြည်ထောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပြီးတက်ကြီးရိုရီအဓိကတွေ့ကျင်ရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါ။ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အာရာအာမင်က
အမေဒါတရီရှေ
တီကိုဆက်ရောက်တော့ကအင်္ဂလိပ်လိုသလုံးမမသိပါဘူး။အခုလည်းမတက်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တစ်နေ့ကိုဘလို့ဖြတ်တန်းရမလဲဆိုတာပါ
။လူများပြားနဲ့တွေ့ဆုံစကားပြောခွင့်မရပဲအထူးကြံချင်းမျိုးကိုအခုလိုတက်ကြီးရွယ်ဦးရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်။အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးဆုံးသူတွေသည်Christian Gonzalez Rivera ကပြောပါတယ်
။ Very often you will find older people who feel isolated because their grandchildren
ကြောက်နာဆိုလိုပဲတက်ကြီးရွယ်တွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါ။သူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်။ဆိုတော့ဟိုတုန်းကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ်။
ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းအဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်တွေရင်ဆိုင်နေရတဲ့အထူးကျန်းမှုကိုရောပေါင်းအောင်အစီအစဉ်တွေဆောင်ရွက်ပေးပါရတယ်။အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေပါဝင်တက်ကြီးရွယ်တွေအနေနဲ့မိသားစုနဲ့နေနေအောင်လည်းစီစဉ်ပေးပါရတယ်။ဒေးဇီတက်ကြီးကရာရဲ့ညွှန်ကြားရေးမှူး Dela Frost Nagis Ahmed က
Our people are more conservative and more religious and family oriented. So they want to be with
ကျမတို့လူတွေကရှေးရိုးဆန်ပြီးဘာသာတရားကိုးဆိုင်တယ်လို့မိသားစုကိုလည်းခင်တွဲတယ်ဆိုတော့မိသားစုနဲ့အတူနေကျင်ကြပါတယ်။ဒါပေမဲ့လည်းအခုဆိုရင်မိသားစုနဲ့နေဖို့ဆိုတာဟာခက်ခဲပြီးသူတို့သားသမီးတွေဟာလည်းစီးရဲကြပါတယ်
။အထူးကြံစည်မှုကိုခံစားနေရတဲ့တက်ကြီးရွယ်တွေထဲမှာအမေရိကမှာအခြေကျပြီးသားလူတွေလည်းပါပါတယ်။ဘာဟာရက်ရှာဟာလွန်ခဲ့တဲ့25နှစ်ကတည်းကအိန္ဒိယကနေရှေ့ပြောင်းအခြေချလာတာပါ။အခုကမှတော့အိန္ဒိယဟုတ်မြတ်ဆက်သွယ်ပေါင်းကူးပေးရေးအစီအစဉ်တွေကြောင်းပျော်ရွှင်ရတယ်လို့ဆိုပါတယ်
။ You have to develop yourself.How to talk, how to behave with other people.
ကိုယ့်ဘာသာအဆင်ပြေအောင်နေရတာပါပဲ။ဘယ်လိုပြောဆိုရမလဲ။တခြားသူတွေနဲ့ဘယ်လိုစကားပြောမလဲ။ကိုယ့်ဘာသာလည်းမငြင်းမွေးရအောင်ဘာတွေလုပ်မလဲ။တခြားသူတွေကိုဘယ်လိုဖြောပြမလဲဆိုတာတွေကိုလေ့လာရပါတယ်။အဲဒါဆိုရင်ကိုယ့်အရေးချင်းကိုလည်းတခြားသူတွေကိုပြလို့ရတယ်လေ
။အဓိကအကြဆုံးကတော့ကျန်းမာရေးကောင်းအောင်လုပ်ပြီးတော့စိတ်ဝင်စားတာတစ်ခုခုကိုလုပ်နေဖို့ပဲဖြစ်တယ်လို့ရှားကပြောပါတယ်ခင်ဗျာ။
အခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့တမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်1989ခုနှစ်ဩဂုတ်လ9ရက်နေ့ကပက်ဆယ်ဗေးနီးယားပြည်နယ်ဖီလာဒေးဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လိုက်အောင်လာနန်းလောင်ရေအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ညင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိဉာဏ်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
အမေရိကန်ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဤတဲ့အစမှာ We the peopleကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဤတန်းကိုအခုလိုအသံသွင်းထားပါတယ်
။ We the people of the United States in order to form a more perfect union, establish justice,
အမေရိကန်ပြည်ထောင်စုကလူထုတွေအနေနဲ့အထက်တကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်သာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဤတန်းကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
။အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တစ်ယောက်အကြောင်းပါ။ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံသဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ
်။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထုတ်ပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကြားဝင်စစ်ဆင်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင်။
ကုလသမဂ္ဂစစ်ဆင်ညီနိုင်မှုလုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆင်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုင်ပရက်နိုင်ငံတွေမှာလည်းဂျာဝင်စစ်ဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပကမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါတယ်
။ဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်က African American တွေအကြောင်းလေ့လာသူပေါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်69နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာဂုဏ်ပြုဆောက်လုပ်ထားပါတယ
်။ကိုအောင်အောင်စီစဉ်တက်ဆက်ပြနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ကြပါရစေ။အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါတော့မယ်။မြန်မာနိုင်ငံမှာအွန်လိုင်းမားကတ်တင်းလုပ်နေကြတဲ့အခြေအနေဘယ်လောက်အထိခရီးပေါက်နေပြီလဲ။ဒါကိုလှုပ်ဖို့နည်းပညာပိုင်းကျွမ်းကျင်မှုမှာဘာတွေလိုအပ်တယ်လဲ။အွန်လိုင်းမားကတ်တင်းရဲ့ရှေ့အလားလာနဲ့လက်ရှိအင်တာနက်အမြန်နှုန်းကရောအလုပ်ဖြစ်လောက်တဲ့အခြေအနေမှာရှိသလားစတဲ့အကြောင်းအရာတွေကို Digital Gateway Company ပူးရဲတည်ထောင်ထားတဲ့မတ်စန်ဒီစိန်သိန်းကို VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်။ဒုတိယပိုင်းကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနှာစင်နိုင်ပါပြီရှင်။
ဆိုတော့ဒီ online marketing ကိုမျိုးကြီးကြကြီးတွေမဟုတ်ဘဲနဲ့တော်တိုင်းမျိုးအလတ်စားလေးတွေအသေးစားလေးတွေအဲ့ဒီမှာရောအလုပ်ဖြစ်ပြီးတာအဲ့ဒီကလုပ်ငန်းရှင်တွေကတော့ဒီအကြောင်းသိကြပြီလား
ဟုတ်ဖြစ်တယ်ရှင်ဘယ်လိုလဲဆိုတော့သူကအဝါမော်နော်အဓိက e-commerce ပေါ့ e-commerce အကြောင်းလဲလာပါမလို့လဲလာဆိုတော့ဒီသူတို့ပစ္စည်းရောင်းတယ်ပစ္စည်းရောင်းတဲ့ခါကျလို့ရှင်ဆန်ရုစီမှာတုံးနေတဲ့ဟာကဒီ website တွေအမှန်တိုင်းဒီနိုင်ငံမှာဆိုလို့ရှင်တုံးနေဆိုလို့ရှင်အခုတို့ပစ္စည်းဝယ်မယ်ဆိုတော့ Amazon တို့ဘာတို့တော့ဝယ်ဖို့ရှိမယ်ပေါ့နော်ဒါပေမဲ့ဆန်ရုအနေနဲ့အဲ့ဒီ site ကြီးတွေဆန်ရုစီမှာရှိလဲမထူအဓိကဆန်ရုဒီအဓိက payment ပိုင်းလဲအစင်သင်းမဖြစ်ကြသေးရပါတော့ပေါ့နော်အဲ့တော့ဆန်ရုဒီအယောင်ဝယ်တွေအကုန်လုံးကလဲဘယ်ပေါ်ရောက်လာလဲဆို Facebook ပေါ်ရောက်လာအဲ့ချိန်မှာအဲ့ဒီဟာကိုတုံးပြီးတော့ဝယ်ယူမှာတုံးနေတဲ့လူတော်တော်များနေရလူတွေများတယ်ကိုအဲ့တို့အနေနဲ့ကျတော့ဒီပစ္စည်းလိုချင်တယ်သူတို့ကြည့်ချင်တယ်ဒါပေမဲ့သူတို့တကယ်တွေ့နိုင်တဲ့နေရာကြီးဟို gate တခုอ่ะဗာလဲဆိုဒီ Facebook ပေါ်မှာပဲရှိရဲ့အဲ့တော့သူတို့လာရဲဆိုတော့နေရာလူတွေကိုရောက်ချင်လို့ရှိရင် Facebook တုံးတာတော့တော်တော်ထိရောက်တယ်ပေါ့အဲ့ဒါတော့ scenario experience ရလဲပါတာပေါ့ဟို
နေရာလူတွေဆိုရင် Facebook တော်တော်အစ်စ်တယ်ဒါစိတ်ဝင်စားဖို့ကောင်းတာဟု
တ်ကဲ့ဆင်ဟုတ်
ကျွန်တော်ကမြို့ကြီးကြကြီးမှာပဲဒီကိစ္စကကျေပြန့်တယ်ထင်တယ်ဟိုကနေမှာတော့မှပူကျေပြန့်တယ်တော့ဖြစ်နေတ
ယ်ဘာလို့လဲဆိုတော့အရန်ဟိုခေါင်းလဲမျိုးတွေမှာတော့တို့ internet coverage ပေါ့နော်ဒီ internet ကရနေပြီဆိုတော့တို့ပထမဆုံးခုနဆင်ပြောလို့ internet လို့ပြောလိုက်တယ်တို့ Google လည်းမသွားဘူး Wikipedia လည်းမသွား Facebook ကလည်းစပြီဖုန်းဆိုင်
ကလည်းတုံးမလားဆိုရင် internet မတုံးဘူး Facebook တုံးတယ်လို့ပြောတာပေါ့
အဲ့တော့ဒါတို့စီကိုရောက်ဖို့အလွယ်ဆုံးပဲအရင်တော့ solution တော့တို့ဒီ last and home magazine တွေပါတယ်မှာတို့ကြောင်ညာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဟာသိကြသွားလိမ့်မယ်ပေါ့နော်ဒါပေမဲ့အဓိကရောက်မယ် solution အဲ့ရနေသွားရင်တော့ဒီ Facebook ကသွားရင်တော့နေရလူတွေစီကိုတော်တော်ရောက်ပါတယ်
ဆိုတော့ဒီ online marketing လုပ်တဲ့နောက်ဆက်နေလို့လူမျိုးတွေနဲ့အဲ့လိုလူတွေအနေနဲ့ကရောအဲ့လိုလူမျိုးကောဘာများတော်တော်များပြီလားဒါကနည်းပညာပိုင်းအရာရောဒီလူတွေကဘလောက်ထိကျွန်းကျွန်းကျင်ကျင် high tech ပေါ့
ဟုတ
်နည်းနည်းတက်ဖို့လိုတယ
်ဟုတ်ကဲ့အဲဒီဟာကကြတော့ဗောနော်ဒီ digital marketing အလုပ်ကကြတော့သူကနှစ်ခု skill နှစ်ခုလိုတာဗောနော် marketing skill လို့မယ်ပြီးတော့ခုနပြော technical skill လို့မယ်ဗောနော်အဓိကကတော့ general marketing ကတော့ strategy နဲ့သွားဖြစ်တဲ့အတွက်ဒီဟာကိုသူတို့ဘလို့ဈေးကွက်ကိုမပြတ်လည်လာနေတဲ့ဟာမျိုးလို့လိုရဗောနော်နောက်တစ်ခုက technical skill ဆိုတော့ Facebook အတွက်ကတော့အရင်မလိုဘူးဒီ social media အတွက်တော့ရမ်းမလိုဒါပေမဲ့ तू ကဒီထက်ပို့ပြီးသွားမယ် Facebook တက်ပို့ပြီးသွားမယ်ထားတော့အခု Google တို့ဘာလို့သုံးမယ်ဆန်တို့ပြောဒီ SEO ဗောနော် SEO ဆိုတာဒီ search engine optimization လို့ခေါ်ရဲအခုပစ္စည်းတစ်ခုကိုရှာလိုက်လို့ရှင်အခုပစ္စည်းက Google ရဲ့ first page မှာရောက်နေတယ်ပထမဆုံးမျက်နှာမှာရောက်နေဟာမျိုးဗောနော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှင်သူက technical skills လို့ရဲဗောနော်အဲ့တော့စနစ်ဈေးကွက်ကိုပြန်ကြည့်လိုက်တယ်ဆန်တို့ဒီ service ကိုပေးနေတဲ့လူတွေဘက်ကပြန်ကြည့်လိုက်တဲ့အချိန်မှာလွန်ခဲ့တဲ့3နှစ်နဲ့ရှင်လိုက်လို့ရှင်နှစ်ဆ3ဆလောက်ကိုပို့တက်လာပါတယ်ဒီ agency တွေပေါ့နော် marketing agency တွေရှိရဲ consultation တွေရှိလာတယ်အဲ့တော့အဲ့ဟာကောင်းလဲကောင်းလဲကို demand ကလည်းများနေစနစ်ဘက်ကထားပါတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေအများကြီးကိုရှိတဲ့ဟို agency နှစ်ခု3ခုတည်းအကုန်လုံး service ပေးလို့မရအောင်အဲ့တော့သူ့အနေနဲ့ကျတော့သူ့တို့ service ပြန်ပေးမဲ့ company အများကြီးလည်းပြန်လို့ရပေါ့နော်အဲ့ဒါတခုတော့ကောင်းတာရှိတယ်ဒါပေမဲ့ဘာဖြစ်လာလဲဆိုလို့ရှင်အရန်ဟိုဈေးကွက်ကအရန်ဟိုစနစ်ဘယ်လိုပြောမလဲအဲ့ဟိုဟိုဟိုရှုပ်ရှက်ခတ်လာပါတော့ရှုပ်ရှက်ခတ်လာရှယ်ဒီလိုမျိုးဟို market price တွေတိတ်ပြီးတော့မရှိတော့တာရှယ် rate တွေကလည်းကျွန်တော်ဒီတခုကိုကျွန်တော် charge လုပ်မယ်ဆိုလို့ရှင်သူများတွေကဒီထက်ပိုပြီးတော့နေပြီးတော့ charge လုပ်နိုင်တယ်အဲ့လိုမျိုးဟိုပြဿနာလေးတွေတော့ရှိရပါတော့ဒါပေမဲ့ market အနေနဲ့ကြည့်မယ်ဆိုလို့ရှင်တော့အရင်တက်လာရဲလို့မြင်တယ်ဟိုဒါပေမဲ့တစ်ချက်ကပြန်ကြည့်မယ်ဆိုလို့ရှင် skill ဘိုင်းမှာတော့နည်းနည်းလိုသေးရလို့ထင်ပါရှင်ကျွန်တော်
ရှိလားလားအနေနဲ့ရောဒီ market ရဲ့ဒီ digital marketing online marketing ရဲ့ရှိလားလားကရော
အလားလာတော့အရင်ကောင်းတော့တယ်ဒါပေမဲ့တခုရှိနိုင်တယ်ဘာလို့လဲဆန်ရိုးကဟိုစနီးနေလည်းပြောမယ်ဆိုလို့ရှင်ပေါ့နော်ဒီစနီးကပို့ပြီးအားပေးတာက Google ကိုတုံးတာရော website ကိုတုံးတာရောပို့အားပေးတယ်တခုခုရှာမယ်ဆိုလို့ရှင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေတုံးမယ်ဆိုလို့ရှင်ဟိုအကွယ် search ပေါ်ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ် website ကို information တွေ website မှာတင်လာရဆိုလို့ရှင်အခုပဲချိန်သွားရှာရှာရတယ်ဒါပေမဲ့အခုအဲ့ Facebook ပေါ် information အခုဘလို့သွားပြန်ရှာမယ် timeline ရာနဲ့အများကြီးပြန်ရှာမယ် categories လည်းမရှိဘူ
း
ဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်ပေါ့ထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီကိုယ်အနေနဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ကြည့်တင်တယ်လို့ထင်တယ်ပေါ့နော်ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင်ဒီ marketing အကြော
င်းဘာမလို့ရဲ့လက်ရှိဒီ internet connection ပေါ့နော်အဲ့ဒါကရောဒီ marketing online marketing ကောင်းကောင်းလုပ်နိုင်ဖို့အတွက်ဒီ market ကြီးဖွင့်ပြောဖို့အတွက်တိုးတက်ဖို့အတွက
်
အခြေခံအကောင်းဖြစ်နေပြီလားဒီဟိုဝိုင်းလေးလဲနေတာဟိုပါလ
ို့ဝိုင်းလေးလဲဆိုတာတော်တော်ရှားသွားပါပြီတော်တော်ရှားသွားပြီဆိုတာဟုတ်ဆန်တို့ဒီနယ်ဘက်ကိုသွားရင်တော့မှအရန်မြန်နေပေါ့နော်အရန်မြန်တာမျိုးကျုံနေဒီအဝိုင်းမလဲတော့ကိစ္စနှစ်နှစ်လောက်တော့ရှိပြီနဲ့အတွက်အစနေတတိထားမိလောက်ပေါ့နော်ရောက်စားတော့နည်း
အွန်လိုင်းမားကတ်တင်းလုပ်တဲ့လူတွေတော့ဒါသတင်းကောင်းပဲပေါ့ဟု
တ်တယ်ဟုတ်တယ်အရင်တော့ဆိုရင်ဟိုဘာလို့ဆန်တို့ကကျတော့ site တွေအများကြီးကြည့်ရတယ်တစ်ချိန်နဲ့အချိန်လုံးအချိန်နဲ့အမျှတင်ရ post လုပ်နေရရရှိတော့အကယ် internet ပါမကောင်းလို့ရှိရင်ဆန်တို့ကကျတော့အလုံးလုံးလို့အဆင်မပြေဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာအဲ့ဒီဘက်ကလည်း ကျွန်တော်တို့တက်လာ internet service provider ပေါ့နော် internet service ပေးနေတဲ့ဟိုအရာလည်း company တွေလည်းများလာတယ်တဖြစ်ဖြစ်နေဟိုဈေးကလည်းဟိုတက်နိုင်လောက်တဲ့ဟိုဟာဖြစ်လာရှင်နေရာလောက်ဖြစ်လာ
ဟုတ်ပြီနောက်တစ်ခုကကျွန်တော် messaging တစ်ခုလုပ်နေတဲ့ geek girls ပေါ့နော် geek girls ဆိုပြီးတော့လူသမီးတွေနဲ့နီးပညာနဲ့ဆိုတော့ Geek Girls ကပါတယ်။ဘာတွေလုပ်နေတာလဲ Geek Girls
။ဟုတ်Geek Girls လို့ပြောလိုက်လို့ရှိရင်တော့အစတို့ဒီမြန်မာလူဟိုဥစားအဓိကနားလဲလောင်ပြောမယ်ဆိုလို့ရှိရင်တော့မြန်မာအမျိုးသမီးနီးပညာရှင်အဖွဲ့အစည်းပေါ့နော်။အဲ့တော့ဘာလုပ်လဲဆိုလို့ရှိရင်စတို့ကဒီဟိုနီးပညာနယ်ပယ်ထဲမှာရှိတဲ့အမျိုးသမီးတွေပေါ့နော်။ဒီရှိနေပြီလားအမျိုးသမီးတွေဥစားဒီပို့ပြီးတော့စတို့ဒီနီးပညာနယ်ပယ်ဆောင်ရွက်သွားပြေယောက်ျားလေးတွေလွှမ်းမိုးတဲ့နေရာမျိုးဖြစ်တဲ့အတွက်ဒီနေရာမှာပို့ပြီးတော့ main ကလေးတွေရဲ့အခန်းကဏ္ဍပို့ပြီးတော့ဟိုပေါ်လာလုတ်ပေးနေတဲ့အဖွဲ့အစည်းပါရှင့
်ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတွေနှီးပညာပိုင်းကိုအရင်ကတည်းကပို့ပြီးတော့စိတ်ဝင်စားလာပြီလားရှေ့မှာရောမြန်မာအမျိုးသမီးတွေနှီးပညာနယ်ပယ်ထဲမှာပို့မြင်လာဖို့ရှိလား
ဟုတ်မြင်ပါတယ်ရှင့်ပို့စိတ်ဝင်စားလာလို့ထင်ပါတယ်ဘာလို့လဲဆိုတော့ဟိုအမှန်တမ်းပြောရင်ဒီဟာကအခွင့်လန်းနေပဲလေအခွင့်လန်းနေပဲဆိုတော့နှီးပညာဆိုတာဘယ်တော့မှလည်းဟိုဆုံးသက်ပါမှာမဟုတ်ဘူးပေါ့နော်စနေထမ်းကြည့်နေရတဲ့လောက်တော့ဘယ်တော့မှလည်းဟိုဒါကြီးကမရှိတော့ဘူးဆိုတဲ့ဟာမျိုးရှိတော့မဟုတ်ဒီထက်ပိုပြီးပဲအဆင်ပြေဖို့ရှိလာမယ်ပိုပြီးတော့ဒီအခွင့်လန်းနေပုံများလာဖို့ရှိတယ်အဲ့တော့စရုပ်နေနေကြတော့ဟိုအကောင်လုံးနဲ့ရေမောင်တန်းလုပ်ဖို့ကြတော့ဘယ်နေရာဆိုရွေးနေစရာမလိုဒီနေရာကိုလည်းလာလို့ရတယ်ဆိုတဲ့ဟာမျိုးပါအဲ့တော့စနေထမ်းပါတယ်ရှေ့ကြလို့ရှိရင်လည်းမျိုးသမီးတွေအများကြီးဝင်လာဖို့ရှိနိုင်တယ်ပြီးတော့နောက်တစ်ခုပိုပြီးတော့စရုပ်ဟိုအဓိကအလေးထားတဲ့ဟာပါလဲဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဒီ main ကလေးတွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်နှီးပညာနယ်ပယ်မှာလှုပ်ရှားမှုအရင်နေနေတယ်ဥပမာသူတို့ကိုယ်တိုင်ဥဆောင်ပြီးတော့ကုမ္ပဏီဥဆောင်လာတို့ဘာလို့ဆိုတော့ရက်စားလေးပုံများတယ်ဒီနယ်ပယ်မှာအဲ့လိုမျိုးနေရာမျိုးမှာ main ကလေးတွေပုံများလာစေချင်ပါရှင့
်ဟုတ်ပါပြီလားမဆန်နေသိသိကျေးဇူးအများကြီးတင်ပါတယ
်ပြီး
တော့ဒီချက်လေးပို့ပြီးအောင်မြင်ပါစေဟု
တ်ကျေးဇူးတင်ပါတယ်ရှင်ပါပ
ကိုကြကြတိုင်းစီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင် VOA American တန်ကတောက်ကြနေညပဲအတန်နှွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်ကျမတို့ VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တည်သူချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စနေနေ့ညတိုက်ရိုက်လေး line ကိုဆွေးနွေးလို့ရင်လည်းဒီ email လိပ်စာကိုပဲပေးပို့ဆက်သွယ်နိုင်ကြပါလေရှင်အခုအတန်နှွင့်နေတဲ့တနာ ਈ စာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်။မနေ့ကစနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့တဲ့အမျိုးသမီးနဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတော့တောက်ကြနေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။အမေရိကန်သမ္မတယူကော့ဖွဲ့မဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိကြောင်းဆွဆွနေတဲ့သတင်းတွေဟာအတုရောင်နေတာဖြစ်တယ်ဆိုပြီးသမ္မတတော်နဲ့ထွန်းကထပ်မံပြောဆိုလိုက်ပါတယ်။ရုရှားနဲ့ပတ်သက်ကြောင်းသတင်းတွေဟာလုံးဝလုံးချံဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာရှုံးညှိရှုံးခဲ့တဲ့သူတွေရဲ့စင်ကြီးပေးဖို့တသက်ပြောစရာမရှိရှာချံပြောနေတဲ့ကိစ္စတာဖြစ်တယ်ဆိုပြီးဝက်စ်ဗာဂျီးနီးယားပြည်နယ်ကလူလူစုဝေးမှာသမ္မတထွန်းကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ဆူရဲလေးဝက်သတင်းချက်လက်တွေကိုပေါက်ကြားနေတဲ့လောက်ရက်တွေကိုရတန်းကရက်ဖို့ရှင်းနေကြချက်ဆက်ခြင်းကပြောဆိုလိုက်ပါတယ်။အရေးကြီးတဲ့သတင်းချက်လက်တွေပေါက်ကြားနေတဲ့အတွက်အစိုးရလုပ်ငန်းတွေနဲ့အမျိုးသားလုံခြုံရေးကိုထိခိုက်စေတဲ့အကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရှင်းနေကြဆက်ခြင်းကသတိပေးပြောကြားခဲ့တာပါ။လေးဝက်သတင်းပေါက်ကြားမှုတွေကိုတရားရေးဌာနကစုံစမ်းစစ်ဆေးမှုတွေသုံးစာတိုးလာနေပြီးလေးဦးကိုလည်းလက်တလော့အရေးယူထားတဲ့အကြောင်းပြောဆိုခဲ့တာပါ။အကျံဖက်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးရောင်မြို့နယ်အတွင်းဒီကနေ့ရှာဖွေဖမ်းဆီးရမှာလူကြီးတပ်ဖွဲ့ဝင်တွေတက်ခတ်ခံရကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။အကျံဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေတဲ့သူတွေဖြစ်လူချောင်းဦးကိုဖမ်းဆီးပြီးဒီကနေ့မနေ့အစောပိုင်းမှာပဲအောင်နှရကြီးရွာကပြန်လည်ထွက်ခွာလာတဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်အစိတ်လောက်ကိုရွာသား6လောက်ကဝန်ဝင်တက်ခတ်တာခံရကြောင်းနိုင်ငံတော်တမင်ငယ်ရုံးကသတင်းထုတ်ပြန်ပေးတာပါ။လူကြီးတပ်ဖွဲ့ဝင်ကလူအုပ်ကို6လံပြတ်ကတ်ခဲ့ပေမဲ့ဖက်စီထားသူတွေကနှုတ်ထွက်ပြေးလွမြောက်သွားပြီးရော်ရင်းကနေထွက်ဖို့ကြိုးစားတဲ့ရဲတပ်ဖွဲ့တွေကိုနောက်ထပ်တိုက်ခိုက်မှုတွေခံရကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမရူတန်းရဲသား6ဦးတပ်ဖြတ်ခံရကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲရသေရောင်မြို့နယ်မှာအဖမ်းဆီးရတဲ့တိုက်ခိုက်မှုတွေနေထွက်ပေါ်လာခဲ့တာပါ။တနက်တန်းရဓာတ်တန်းရတွေနဲ့ဆုံနေသူမောင်တော်မြို့နယ်ကန်ကြီးချေးရွာသား6ဦးရဲ့အလောင်းတွေကိုတွေ့ရှိရကြောင်းမနေ့တုန်းကပဲအစိုးရကသတင်းထုတ်ပြန်ထားပါတယ်။
2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ချက်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Pineland ဖြစ်ပါတယ်ရှင် VOA American တိုင်းရက်စနေနေ့မနက်ဖြန်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 40 49တို့ကနေပြီးတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.